1989ခုနှစ်တော့ငါပြတ်ကျခဲ့တဲ့ Korea Legion Line ခရီးစဉ်မှ58လေယာဉ်ရဲ့အစိပ်ပိုင်းတွေလို့ယူဆရတဲ့အပိုင်းစာတွေကပလီပင်လယ်ပြင်တွင်ရှာဖွေတရှိခဲ့တဲ့ကိစ္စအပေါ်စုံစမ်းစစ်ဆေးဖို့မြန်မာနဲ့တောင်ကိုရီးယားနိုင်ငံတို့အကြားပနားမသဘောတူညီမှုရခဲ့ကြပါတယ်။စုံစမ်းစစ်ဆေးမဲ့အစီအစဉ်ကိုတော့ဆက်စပ်ညှိနှိုင်းနေဆဲဖြစ်ကြောင်းတောင်ကိုရီးယားနိုင်ငံရဲ့ဝန်ကြီးဌာနကကိုကပြီးကိုရီးယားသတင်းဌာန News One သတင်းမှကြေညာပရင်းနေမှာဖော်ပြထားပါတယ်။ကြေညာပရင်းနေအစောပိုင်းကတောင်ကိုရီးယားပြည်တွင်း MBC သတင်းကတော့လေယာဉ်အပိုင်းစားတွေတွေ့ရတဲ့နေရာမှာအစိုးရဦးဆောင်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်ဖို့တောင်ကိုရီးယားသမ္မတမွန်ဂျေအင်ကညွှန်ကြားထားတယ်လို့ပြောပါတယ်။ 3D ဆိုနာအတန်လိုင်းအသုံးပြုကိုရီးယားနဲ့အဖြစ်အစည်းတွေကိုတွေ့ရှိခဲ့တာလို့ဇန်နဝါရီလတုန်းက MBC သတင်းကဖော်ပြခဲ့ပြီးနောက်ပိုင်းလာနေငယ်ကြပါသမ္မတမွန်ကအခုလိုညွှန်ကြားလိုက်တာပါ။ဒေသခံငါးဖန်သမားတွေကတော့ရေအောက်မှာကြီးမားတဲ့အရာဝတ္ထုကြီးတစ်ခုတွေ့တယ်လို့ပြောပါတယ်။စစ်ဆေးမှုတွေအရာတော့33ပေအရှိရှိတဲ့လေယာဉ်တောင်ပိုင်းလို့ယူဆရတဲ့အရေးကိုပင်လယ်ရေအောက်ကြမ်းမြစ်မှာတွေ့ထားတာပါ။တောင်ကိုရီးယားပိုင်းဒီလေခါ1989ခုနှစ်နိုဝင်ဘာလ29ရက်နေ့တုန်းကအီရတ်နိုင်ငံဘက်ဒမ်မြူကနေဆိုးမှုကိုပြန်တန်းနေတော့မြမကန်လောင်ပင်လယ်ပြင်မှာပျောက်ဆုံးသွားခဲ့တာဖြစ်ပြီးလေပေါ်လိုက်ပါသူ115ဦးစလုံးသေဆုံးခဲ့ပါတယ်။